တောင်ကိုရီးယားနိုင်ငံတစ်ခွမှာမနေ့ရုံးကဒီကွန်ပျူတာအင်တာနက်ကွန်ရက်စနစ်တွေတိုက်ခိုက်ခံရတဲ့ကိစ္စမှာမြောက်ကိုရီးယားနိုင်ငံကိုအပြစ်တင်မှုတွေခိုင်မာတဲ့အထောက်ထားတော့မတွေ့ရဘူးလို့တောင်ကိုရီးယားအရာရှိတွေကပြောလိုက်ပါတယ်။ဒါပေမဲ့လို့ဒီမြောက်ကိုရီးယားအနေနဲ့တောင်ကိုရီးယားနိုင်ငံကိုအစင်စိုက်ပဲစိုက်ဘာအင်တာနက်တိုက်ခိုက်မှုတွေလုပ်နေတာကြောင့်မလို့အခုကြုံရတဲ့အခြေအနေမှာမြောက်ကိုရီးယားနိုင်ငံဘက်ကပါဝင်ပတ်သက်နိုင်ခြေကိုဖယ်ထားလို့မရဘူးလို့တောင်ကိုရီးယားကာကွယ်ဝင်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားနိုင်ငံရဲ့အင်တာနက်လုံခြုံရေးအေဂျင်စီကတော့ဒီစိုက်ဘာတိုက်ခိုက်မှုမှာနိုင်ငံပြင်ပကနေပြီးတော့လုပ်တယ်ဆိုတဲ့အထောက်အထားကတော့အခိုင်အမာမတွေ့ရသေးဘူးလို့ပြောခဲ့ပါတယ်။အမျိုးမည်မသိတဲ့ဟက်ကာသမားတွေရဲ့စိုက်ဘာတိုက်ခိုက်မှုတွေကြောင့်တိုင်းပြည်အခွားမှာအထူးကကြတဲ့အတန်လွှင့်ဌာနတွေနဲ့ထိတ်တန့်ဘဏ်တွေရဲ့ကိုယ်ရန်စနစ်တွေထိခိုက်သွားတယ်လို့တောင်ကိုရီးယား UHAB သတင်းအေဂျင်စီကအစိုးရရာရှိတွေပြောတာကိုကိုးကားပြီးတော့ရေးပါတယ်။တိုက်ခိုက်မှုဟာဘသူလက်ချက်လဲဆိုတာကိုတော့တောင်ကိုရီးယားနိုင်ငံကစုံစမ်းစစ်ဆေးနေပါတယ်။ဒါပေမဲ့လည်းအဖြေရဖို့ကတော့ရပ်ပိုင်းအထိကြာနိုင်တယ်လို့တာဝန်ရှိသူတွေကဆိုပါတယ်။အခုရပိုင်းအတွင်းမှာကိုရီးယားနှစ်နိုင်ငံအကြားတင်းမာမှုတွေရှိနေတာကြောင့်ဒီစိုက်ဘာတိုက်ခိုက်မှုဟာကိစ္စကြီးဖြစ်လာနိုင်တယ်လို့ Washington DC ခြေစိုက်တဲ့ Atlantic Council က Justin Hillen က VOA ကိုပြောခဲ့ပါတယ်။